နေစရာဤမြေကဝါမှာကွယ်လွန်သွားကြပြီဖြစ်တဲ့ဘိုးဘွားပြည်ပြည်နဲ့မကြုံလိုက်တဲ့2018ခုဟာနှစ်ရှစ်သိန်းအတွင်းအရင်အရင်တုန်းကမကြုံဘူးတဲ့အတိုင်းတာနဲ့ကမ္ဘာလေတူတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေရောက်တဲ့နှင်းလို့ရာသီဥတုဆိုင်ရာအမေရိကန်မိုးလေဝသအသင်းကဒီနေ့ဩဂုတ်လမှာထုတ်ပြန်တဲ့အစိုးရကစာမှာဖော်ပြပါတယ်ခုအချိန်နီးဟာဘုဘပီပီတွေလက်ထက်ကအတိုင်းတက်မဖြစ်တော့တဲ့အပြင်လူသားတွေလို့ရကြောက်သဘာဝပတ်ဝန်းကျင်ကပိုလို့သာထိခိုက်လာနေတယ်လို့ပြောပါတယ်ဖလိုအင်အနစ်တင်ရှိတဲ့ကာဗွန်ဒိုင်အောက်ဆိုက်နဲ့တခြားအဓိကကျတဲ့မီသိန်းနဲ့နိုက်ထရိတ်အောက်ဆိုက်တွေထုတ်လွှင့်တာဟာမနစ်ကလည်းဆက်ပြီးများနေတော့မယ်လို့ပြောပါတယ်ကမ္ဘာပင်လယ်ရေမျက်နှာပြင်ကလည်းဆန်ကျင်တင်မြင့်တက်လာတယ်လို့အစိုးရကကဖော်ပြထားပြန်ပါတယ်နိုင်ငံ60ကသိပ္ပံပညာရှင်450ကအစိုးရခန်းစာပြုစုတာဖြစ်ပြီးပီလီရီမြင့်နေပြင်က9နှစ်ဆက်တဲ့မြင့်တက်လာတယ်လို့ပြောပါတယ်ဂျိုရုကနေမှတ်တမ်းစတင်နိုင်တဲ့1993ခုနှစ်ကရှိတဲ့ပြည်မြတ်ပင်လယ်ရေမြင့်နေပြင်ထက်3.2လက်မမြင့်နေတာမို့ကမ္ဘာပင်လယ်ရေမြင့်နေပြင်ဟာဆယ်စုနှစ်တိုင်း1.2လက်မတက်လာတယ်လို့တွက်ပြပါတယ်ဒါဟာဖလွန်အနစ်တင်ဓာတ်ငွေတွေကြောင့်ဖြစ်ရတာမို့ဒီဓာတ်ငွေတွေရှော့ချနိုင်အောင်ကမ္ဘာကကြိုးပမ်းနေတာပါဒါကိုစိန့်လန်အမိပြေအသင်းကပဝင်းကျင်ထိန်းသိမ်းရေးပညာရှင်ဦးဝင်းမျိုးသူက
2040နောက်ပိုင်းမှာ2 degree တဲ့မတက်ဖို့ warming ကြိုးစားနေရရှိရဲ့ဒီအတွက်ကြောင့်ကာဗွန်ဒိုင်အောက်ဆိုက်သူသဖြင့် greenhouse gas လို့ခေါ်တဲ့ကြံတဲ့ဖလုံသိမ်းအနည်းတင်နေ80ရင်းလုံးရှော့ချဖို့နိုင်ငံတိုင်းကတာဝန်ယူပြီးတော့ဆောင်ရွက်နေတယ်။မအောင်မြင်ဘူးဆိုရင်တော့ချိုးဆုံးအခြေအနေကတော့ပင်လယ်ရေမြင့်မြင့်တက်လာမှုက15%လောက်ကြီးရှိသွားမယ်ပေါ့။အောင်မြင်တယ်ဆိုရင်တော့မှလည်းရှိနေဦးမယ်။အဲ့ဒါဆိုရင်တော့မှ centimeter 90ပေါ့။ရေဘူးအပြင်နှစ်ဘေးနီးပါးလောက်ဖြစ်လာတယ်။နှစ်ဘေးနီးပါးအပြင်ကပင်လယ်ရေမြင့်မြင့်မြင့်လာတာဖြစ်ပေမဲ့လေတိုက်ရင်အဘောကစလိုက်နေရထပြီးကြွားမယ်ဆိုရင်လက်ရှိအနေထားရဲ့6-9%လောက်ကရေရဲ့ဓာတ်ကိုခံစားရမှာဖြစ်တယ
်ပင်လယ်ရေမြင့်တပြင်းမြင့်တက်လာရင်ကျွန်းတွေရေပုံလန်းသွားပြီးကံယူရမ်းမှာနေတဲ့လူတွေအစုလိုက်အပြုံလိုက်ပြောင်းရွှေ့ရပါမယ်ဒီဖြစ်ရမျိုးကကင်းဝေးစေအောင်ဖန်လုံရင်အနစ်တင်ဓာတ်ငွေတွေရှော့ချဖို့ရေနံနဲ့ကြောင်မီးသွေးသုံးနေတာတွေရက်တန်းကရက်ဖို့လိုလာပါတယ်ဆော့ရင်နဲ့ကြောင်မီးသွေးအသုံးများလာတာနဲ့အမျှကမ္ဘာလေထုတဲ့ကာဗွန်နေမနစ်ကစံချိန်တင်အောင်ရောက်လာတယ်လို့ IEA နိုင်ငံတကာစွန့်ရင်ဖွဲ့ကဒီနှစ်မတ်လကထုတ်ပြန်တဲ့အစိုးရကစားမှာဖော်ပြပါတယ်အထူးသဖြင့်အာရှမှာစွန့်ရင်နဲ့ကြောက်မီးသွေးအသုံးများပြီးတရုတ်နိုင်ငံဟာမနစ်ကထဲကာဗွန်နေအောက်ဆိုက်2.5 ဂိုင်နှုန်းနဲ့အိန္ဒိယက4.5ဂိုင်နှုန်းပိုလို့တောင်ထုတ်တယ်လို့ဖော်ပြပါတယ်မြန်မာနိုင်ငံကတော့ဒေသတွင်းမှာခြားနိုင်ငံတွေထက်လေထုညဉ့်ဉန်းပြီး2019မှာဆိုလေထုညဉ့်ဉန်းနဲ့အတွက်လူ4000ကျော်သေဆုံးရတယ်လို့ကမ္ဘာ့ဘဏ်ကဒီနှစ်ဇွန်လမှာထုတ်ပြန်တဲ့အစိုးရကစားမှာဖော်ပြပါတယ်။ကြောင်မီးသွေးသုံးဆက်ယုံနေကြောင့်လေထုလည်းညဉ့်ဉန်းလေထုလည်းပူနွေးရပါတယ်။ကြောင်မီးသွေးသုံးဆက်ယုံနေကြောင်းပြောရရင်ရှမ်းပြည်နယ်တောင်ပိုင်းပင်လောင်းမြို့နယ်ကတစ်ချစ်ကြောင်မီးသွေးသုံးဓာတ်ပိဆက်ယုံကဥပမာတစ်ခုဖြစ်ပါတယ်။ဒေသခံတွေလက်မခံနိုင်ကြဆက်ယုံမှုဒီလာထဲမှာပဲနောက်ထပ်3နှစ်လက်ပတ်ခွေထပ်ပြီးလိုက်ပါတယ်စူးကျိုးကိုလက်တွေ့ခန်းစားနေရတာမို့တီချီရွာကဥစိန်ပေါင်းပြောပြတာကိုနားထောင်ကြည့်ုံနဲ့အခြေအနေအရရကိုတိခောက်နိုင်ပါမယ်ကျွန်တ
ော်ရေးတဲ့အခါတော့ထိခိုက်တယ်ကလေးတွေဆိုတော့ဖြားပါတယ်နားပါတယ်အခုစူးကျိုးတာလည်းများတယ်စီးကျူတွေလည်းများတယ်နှလုံးစူးကျိုးကျင်းတာလည်းများတယ်ကလေးလိုက်ရည်ဆိုနှစ်လ3လဆိုပြက်ပြက်ကြတယ်ကွန်ဆန်ဒရီခလာရီဖြစ်တယ
်2005ခုနှစ်မှာလက်ပတ်တဲ့ကဒေသကနေရဲ့ကျမ်းမာရေးနဲ့လူမှုဘဝထိရိုက်တာတဲ့ငโกကလေးကစာရင်းစာညွှန်းတွေနဲ့မကန့်ညီတဲ့တရုတ်နိုင်ငံလို့ဆက်နဲ့လက်ပတ်တာမို့စပိုင်းဆိုင်ရာချွေရင်းနေလို့ဆက်ယုံကိုအကြီးစားပြင်ဆင်မှု2014ဒီဇင်ဘာလမှာရန်လာခဲ့ပါတယ်ဒီဆက်ယုံဟာလုံထုံးလုံနီမှားနေတယ်လို့မာတာမြန်မာနိုင်ငံပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုမဟာမိတ်အဖွဲ့ကဥအောင်ကျော်မိုးကပြောတာပါ
။ EA စစ်တမ်းကောက်ယူနိုင်ဖို့အတွက်စမ်းသပ်လည်ပတ်ပါတယ်ဆိုပြီးမှ2019ခုဧပြီလလောက်မှာခွင့်ပြုပေးခဲ့ပါတယ်ဗျ။2018ခုနှစ်ဧပြီလမှာတနည်းပြေသွားတော့ EA အစီရင်ခံစာမပြည့်စုံသေးတဲ့အတွက်ထပ်မံပြီးတော့စမ်းသပ်လည်ပတ်မယ်ဆိုပြီးမှထပ်မံခွင့်ပြုခဲ့ပါတယ်ဗျ။2019ခုနှစ်မှာသုံးနှစ်စမ်းသပ်လည်ပတ်ဖို့ဆိုထပ်မံခွင့်ပြုခဲ့ပါတယ်ဗျ။လုပ်ကဲကွာစပြီးတော့မားနေတာပါ။စေယုံစီမံကိန်းတွေမစခင်မှာဒီ EIA စစ်တမ်းကိုကောက်ယူရတာပါပြန်ပြန်လည်လည်တုံးသက်ပြီးတော့မှဒီစီမံကိန်းကိုလုံးဝမလုပ်ခင်ဆိုတဲ့ဆုံးဖြတ်ချက်ကိုတက်ဆိုင်တဲ့အာဏာရှိတဲ့လူတွေကဒါဆုံးဖြတ်တာပါအခုဥစားကဒီစေယုံကြီးလဲပြီးတော့မှ EIA စစ်တမ်းကောက်တယ်ဆိုတာသူတို့နိုင်ငံရဲ့ဥပဒေတွေနဲ့ပါလွဲချော်ပြီးတော့မှသူလုံထုံးလုံးကြီးကအဆအဆုံးမှားနေတဲ့ကိစ္စပါ
ဖန်လုံအင်အနစ်တင်ဓာတ်ငွေရှော့ချဖို့ကုလသမဂ္ဂကကြိုးပမ်းနေချိန်မှာစူးကျူတွေပေးပေမဲ့တိကျကြောင်မျိုးသွေးသုံးဓာတ်ပိစေယုံကိုလက်ပတ်နေတဲ့အပြင်ရင်ရင်ကုမ္ပဏီကလည်းတစ်ချစ်ကြောင်မီးသွေးမိုင်းကိုဒိုင်နမိုက်ခွဲတူးတာမို့မိုင်းခွဲတိုင်းတုန်ခါနေပြီးမိုင်းတံပြင်းထန်ရင်ကလေးပခက်စီးနေရတယ်လို့ပဲလို့တစ်ချစ်ရွာသားဦးစိန်ပန်းကပြောပါလေရှင်